တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပနေတဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးဒုတိယနဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့ကုန်သွယ်ရေးတွန်းမြင်ရေးအပါအဝင်သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းအာဆီယံရဲ့အလဲကျဥက္ကဋ္ဌမြန်မာနိုင်ငံကသမ္မတဦးသိန်းစင်ကကြေညာခဲ့ပါတယ်
။အာဆီယံနဲ့ကိုရီးယားနှစ်ဖက်ကုန်သွယ်မှုပမာဏကိုတက္ကသိုလ် 2020 မှာအမေရိကန်ဒေါ်လာ200ဘီလီယံစီအထူးသီးတွန်းမြင်ရရှိစေဖို့ဂရိကွေပြုခဲ့ကြပါတယ်။ဒါပြင်ဒေတာရင်းစီးပွားရေးတိုးရမှုကိုအထောက်အကူဖြစ်စေတဲ့ဆက်စပ်ရေးကိုထူးခြားတဲ့နိုင်ငံတွေဖြစ်ပါတယ်။အာဆီယံနဲ့ကိုရီးယားသမရနိုင်ငံခေါင်းဆောင်တို့ဟာမချသိနေရပိုင်းတွင်းကဖိလစ်ပိုင်နိုင်ငံမှာတိုက်ခတ်သွားတဲ့အင်အားကြီးမားတဲ့တိုက်ဖုန်းမုန်တိုင်းဟာကူပစ်ကြောင့်ဖိလစ်ပိုင်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းချို့ဆုံးရှုံးခဲ့ရတဲ့အတွက်ဖိလစ်ပိုင်အစိုးရနဲ့ထပ်တူထမ်းများဝန်ထမ်းကြောင်ထုတ်ဖော်ခဲ့ကြပါတယ်။
အာဆီယံအသင်းနဲ့ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတွေမှာဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့ထိပ်သီးဆွေးနွေးပွဲအတွင်းရာသီဥတုဖောက်ပြမှုနဲ့အတူဒေတာရင်းရင်ဆိုင်နေရတဲ့တခြားပြဿနာတွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ကြမလဲဆိုတာတွေကိုလည်းဆွေးနွေးခဲ့ကြတာပါ။အာရှဒေတာအနေနဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြင်ဆင်နေတာနဲ့အမျှဒီလိုဒေတာရင်းဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တဲ့အခါမှာအာဆီယံဟာအဓိကကျတဲ့အခန့်ကဏ္ဍမှာရှိနေတယ်လို့တောင်ကိုရီးယားသမ္မတပတ်ဂျွန်ဟေးကပြောပါတယ်။ကမ္ဘာစီးပွားရေးမတည်ငြိမ်မှုနဲ့ပထဝီနိုင်ငံရေးအခြေအနေချင်းချောက်မှုတွေရှိနေပေမဲ့လို့ဒေတာတွင်းနိုင်ငံတွေကြားစီးပွားရေးအခွင့်အလမ်းတွေတိုးမြင့်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းမစ်ဘတ်ချွန်ဟေးကပြောပါရယ်ဒီဇင်ဘာလ17ရက်နေ့ဆင်းရဲနေ့တွေမှာကျင်းပခဲ့တဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုမြန်မာသမ္မတဦးသိန်းစင်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ဒီကနေ့နောက်ဆုံးနေ့မှာတော့ကမ္ဘောဒီးယားမလေးရှားနဲ့လာအိုနိုင်ငံတွေကသမ္မတကတော်တွေဟာတောင်ကိုရီးယားကနာမည်ကြီးသရုပ်ဆောင်အဆိုတော်ဂျန်ကေဆုသမရရဲ့အတွင်းဝန်ချွန်ယွန်းဆွန်းနှုတ်နဲ့အတူအာရှရုပ်ရှင်ပွဲတော်တွေကျင်းပရာနာမည်ကြီးဘူဆန်စီနီမာစင်တာနဲ့ဘူဆန်မြို့ကပကြီးပြကန်းတွေကိုတွားရောက်လက်ပတ်ကြည့်ရှုခဲ့ကြပါတယ်။